ကဘာတဝန်းမှာဘာသာရေးလွတ်လပ်ခွင့်ဖိနှိပ်ခံရတဲ့အခြေအနေတွေဆိုးရွားနေစေဖြစ်ပြီးဒီထဲမှာအထူးသဖြင့်တရုတ်အီရန်ရုရှားနဲ့မြန်မာနိုင်ငံတွေကတော့အဆိုးရွားဆုံးနိုင်ငံတွေဖြစ်တဲ့အကြောင်းအမေရိကန်အဆိုးရွားကထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာထောက်ပြထားပါတယ်။မြန်မာအပါအဝင်ကဘာတဝန်းကဘာသာရေးလွတ်လပ်ခွင့်အခြေအနေအကြောင်းနိုင်ငံသားရေးဌာနဆိုင်ရာ VOA တာဝန်ခံသတင်းတောက် Nikki Ching ဖေးပို့ထားတဲ့သတင်းကိုမခင်ဖြူတွေကပြောပြပေးပါရှင်။
ကမ္ဘာတစ်ဝန်းအာဏာရှင်အစိုးရတွေဟာပြီးခဲ့တဲ့2022ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအခြေခံခွင့်ရေးတွေကိုဆက်ပြီးချိုးဖောက်နေတဲ့အတွက်ဆိုရင်းတဲ့အကြောင်းကမ္ဘာတစ်ဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်တဲ့အချိန်မနေ့တနင်္လာနေ့မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောဆိုသွားပါတယ်
။ Governments in many parts of the world continue to target religious minorities.
ကမ္ဘာတစ်ဝန်းနေရာဒေသတော်တော်များမှာဆိုးရွားတွေဟာလူနည်းစုဘာသာဝင်တွေကိုပြစ်မှတ်ထားဖိနှိပ်တာတွေလုပ်နေစေဖြစ်ပါတယ်။ယင်းနဲ့ညှဉ်းပန်းနှိပ်စက်ထားတရားမဝင်စောက်ကြည့်ထောက်လန်းတာနဲ့ပညာရေးစခန်းတွေလို့အမည်တပ်ပြီးထိမ့်သိမ်းတာတွေပါဝင်နှီးမျိုးစုံနဲ့ဖိနှိပ်နေပါတယ
်။တရုတ်နိုင်ငံရှင်ကျန်းဒေသမှာဝီဂါမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့ဖိနှိပ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုလူသားတို့တရက်လုံးအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ဝန်ကြီးပလင်ကာကထောက်ပြပါတယ်။အလားတူလည်းကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံမက်ကြီးရရှက်ထူစိန်ကလည်းအခုလိုပြောပါတယ
်။ The People's Republic of China seized, imprisoned
and banished predominantly Muslim people who were Muslim people ပညာပေးပြုပြင်ထိန်းသိမ်းစခန်းဆိုတဲ့နေရာတွေမှာဖမ်းဆီးချင်းချနှိမ်နင်းတာတွေလုပ်နေပါတယ
်အခုလိုဖြစ်တဲ့ဝေဖန်မှုတွေကိုတရုတ်အစိုးရကတော့ညှဉ်းပန်းထားပြီးထိန်းသိမ်းစခန်းတွေဟာအသက်မွေးဝမ်းကြောင်းမှုဆိုင်ရာပညာပေးသင်တန်းကျောင်းတွေဖြစ်တယ်လို့ပြောဆိုပါတယ်ဒါပေမဲ့အမေရိကန်ဘာတကြီးနေရာလုံးကတာဝန်ရှိသူတွေပါဝင်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကတော့ဒါတွေဟာအချင်းစခန်းတွေဖြစ်တယ်လို့ပြောပါတယ်American Congress လွတ်တော်ကလည်းအလားတူပြောဆိုထားပါတယ
် Re-education camps sounds very very harmless so they are using that term to justify
ညာရေးစခန်းတွေလို့သုံးတဲ့အခါတကယ်ကိုလုံးဝအပြစ်မရှိတဲ့ပုံပေါက်တာကြောင့်ဒီလိုတမင်သုံးနှုံပြီးကြီးမားလာတဲ့အချင်းစခန်းကြီးတွေမှာသူတို့ကျူးလွန်နေတဲ့27ရာစုခေတ်စ်လူမျိုးတုံးတပ်ဖြတ်မှုတွေကိုဖုံးကွယ်ဖို့ကြိုးစားနေတာပါအခုချိန်ထိဝီဂါမွတ်စလင်နှစ်တန်းကနေသုံးတန်းလောက်ထိန်းသိမ်းနှိမ်နင်းခံနေရဆဲဖြစ်ပါတယ်ဒါရီယာအချင်းစခန်းတွေပါကွန်ဂရက်လွှတ်တော်ကတော့ဒီလိုပဲမြင်ပါတယ
်မရိယာချုပ်ပြန်တဲ့2022ခုနှစ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တော့ရေဂျာရေးကိစ္စအဖြစ်ပြည်ပခနေမျိုးတွေအတွင်းစစ်ကောင်စီတပ်ဖွဲ့တွေကခရီးရန်ဖျားကြောင်းတွေကိုဝင်ရောက်ဆင်းနေဖျက်ဆီးတာတွေနဲ့ကချင်ဘာသာရေးကောင်ဆောင်ကလမ်ဆမ်ဆွန်ကိုဖမ်းဆီးထားတဲ့ကိစ္စတွေကိုထည့်သွင်းဖော်ပြထားပါတယ်ဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရင်ရတဲ့နိုင်ငံတွေစီးရင်မှာမြန်မာနိုင်ငံကိုဆက်လက်သတ်မှတ်ထည့်သွင်းထားပြီးမြန်မာနိုင်ငံအတွက်ဘာသာရေးလွတ်လပ်ခွင့်အတွက်စော်အော်စီယုံကြသူတွေနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံရည်တည်သွားမယ်အကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကမနေ့ကအစည်းအဝေးထုတ်ပြန်တဲ့အချိန်မှာပြောဆိုသွားပါတယ
် Amidst the Burma military regime's ongoing repression of religious minorities thousands of teachers from Muslim, Buddhist, Christian and other religious backgrounds continue to teach the importance of human rights including religious freedom and respect.
ဘာသာရေးလူနည်းစုတွေကိုစစ်ကောင်စီကဆက်လက်ပြစ်နေနေတဲ့ကြားကပဲမွတ်စလင်ဗုဒ္ဓဘာသာဝင်ခရစ်ယာန်နဲ့တခြားဘာသာဝင်ဆရာဆရာမတွေကလူခွင့်ရေးအရေးကြီးပုံကိုဆက်လက်သင်ကြားပေးနေကြပါတယ်ဒီထက်